Indonesia နိုင်ငံ Sulawesi ခြမ်းမှာတောက်တန်တွေကငငယ်လှုပ်ခတ်ခဲ့ပြီး tsunami ရေလိုင်းတွေတန်ခိုင်းရတဲ့အတွက်တနင်္ဂနွေနေ့ညနေအထိဆိုရင်တေဆုံးသူအရေအတွက်က832ယောက်ရှိရဲ့ကြောင်းအတည်ပြုနိုင်ပြီလို့ Indonesia အာဏာပိုင်တွေကပြောပါတယ်။အဲဒီမှာပြန်9.5 ငရင်းနဲ့အတူပေ20လောက်မြင့်တဲ့ tsunami လှိုင်းလုံးကြီးတွေဟာပါလူနဲ့ဒေါင်ဂလာမြို့တွေကိုဖုံးလွှမ်းသွားတာဖြစ်ပါတယ်။ Indonesia နိုင်ငံဟာ tsunami ကြိုတင်သတိပေးစနစ်အတွက်လှုပ်ဆောင်နေတာဖြစ်ပေမဲ့ဒီသတင်းပတ်တည်းမှာပဲဒီစနစ်ကိုရပ်ဆိုင်းခဲ့ရတာဟာစီမံကိန်းအတွက်ရန်မုံငွေပြဿနာကြောင့်ဖြစ်မယ်လို့သုံးသပ်ကြပါတယ်။ Sulawesi ကျွန်းကပလူမျိုးလင်းမှာထိခိုက်တိုက်စစ်မှုအများဆုံးဖြစ်ပေမဲ့ဒေသရင်းဝေးလံခေါင်ဖျားနေရာတွေမှာနေထိုင်သူထောင်ပေါင်းများစွာလည်းဒီတန်ခံရတာမို့ဒီနေရာတွေကယ်ဆယ်ရေးသမားတွေတောချိန်မှာတိုက်စုံသူအရေအတွက်ပိုများလာနိုင်တယ်လို့ပြောပါတယ်။ Indonesia သမ္မတဂျိုကိုဝီဒိုဒိုကတနင်္လာနေ့မှာပလူမျိုးကိုသွားပြီးလက်ရှိမှာအလိုအဆုံအရာကအပျက်စီးပုံတွေကထိမှတဲ့အပိုင်းစားတွေဖယ်ရှားဖို့စက်ကရိယာတွေဖြစ်ကြောင်းပြောပါတယ်။ရောင်းဆိုင်ဒီမှာအစားအစာနဲ့ပစ္စည်းတွေလူယူနေတဲ့သူတွေတွေ့ရပြီးလုံခြုံရေးတော့ကောင်းကောင်းမထိန်နိုင်သေးပါဘူး။